မြန်မာနိုင်ငံဘူဘန်ကဒေါ်လာကိုကျပ်1820နှုန်းနဲ့အမေရိကန်ဒေါ်လာ350ကိုအောက်တိုဘာ18ရက်နေ့ကထုတ်ရောက်ခဲ့ပါတယ်။ဒါဟာဘူဘန်ထုတ်ရောက်ပြီးတဲ့အထက်မှာပမာဏအများဆုံးဖြစ်ပါတယ်။ဒါပေမဲ့ဒီဒေါ်လာ350ကိုစားသုံးစီလောင်စာစီနဲ့ဆေးဝါးတင်သွင်းတဲ့လုပ်ငန်းရှင်တွေအတွက်ပဲထုတ်ရောက်ပေးတာဖြစ်လို့ပြင်ပဒေါ်လာဈေးကွက်အပေါ်ကတော့တက်ရောက်မှုမရှိခဲ့ပါဘူး။လောင်စာစီတင်သွင်းတဲ့လုပ်ငန်းရှင်တယောက်ကတော့သူတို့အသင်းအနေနဲ့ဒေါ်လာ3သန်းပဲဝယ်လို့ရခဲ့တယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာတခြားသွင်းကုန်လုပ်ငန်းတွေလုပ်ကင်နေကြတဲ့လုပ်ငန်းရှင်တွေလည်းအမေရိကန်ဒေါ်လာကိုလိုအပ်တလောက်ဝယ်ဖို့အခက်အခဲဖြစ်နေစေမှုပြင်ပငွေလဲနှုန်းဈေးကွက်မှာတော့အမေရိကန်ဒေါ်လာကိုကျပ်2000အထက်မှာရှိနေစေဖြစ်ပါတယ်။ဒါကြောင့်ပြင်ပပေါက်ဈေးနဲ့တွက်ချက်ထားတဲ့မြန်မာရွှေဈေးနှုန်းကလည်း18သိန်းအထက်မှာပဲရှိနေစေပါ။ရွှေလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးမျိုးမြင့်ကဒီနေ့ရွှေဈေးကွက်အခြေအနေကိုအခုလိုပြောပြပါတယ်။ပြီးတော့ကမ္ဘာရွှေဈေးနှုန်းကလည်းဒီရက်ပိုင်းမှာပြန်တက်လာတယ်လို့သူကပြောပါတယ်။
ဒေါ်လာကြီးကြရင်တော့ကြားလို့ရပါတယ်ဒေါ်လာဒီထုတ်ရောင်းနေဆိုတာကျွန်တော်တို့ရောင်းဈေးကွက်ကိုရောင်းပြီးတာပေါ့သူကဟိုကုမ္ပဏီတွေကိုဘဏ်တွေကိုရောင်းပြီးတာပေါ့အဲ့တော့အပြင်မှာကအဲ့ဒီကဒေါ်လာဝယ်လို့မရဘူးဒီမထောင်ကျော်နဲ့လို့ဝယ်နေကြတာအမှန်မှားတော့ကျွန်တော်တို့အရင်ဆုံးပဲဗျာတယောက်အထောင်ရောင်းနေရောင်းနေ900ပဲရောင်းနေရောင်းနေမနီချေချာရနေလို့ရောင်းပြီးလိုက်ရင်တော့ကျွန်တော်တို့အစိုးရရောင်းပြီးတဲ့ဈေးနဲ့ရတယ်ဆိုရင်ဒီဘက်ဒီလိုတဲ့ခါကြတာလေအဲ့ကုံရဲ့အဲ့လိုဖြစ်ကြတာပေါ့ကျွန်တော်လည်းကြတဲ့အပိုင်းကိုသွားကြည့်ပါလေဒီရွှေကြမှာဂျန်နဲ့ပစ္စည်းတွေလည်းကြမှာ
2021ဇန်နဝါရီလတုန်းကအမေရိကန်ဒေါ်လာငွေလဲနှုန်းဟာတဒေါ်လာကိုပြင်ပပေါက်ဈေးကျပ်1330ပဲရှိပါတယ်အခုလက်ရှိဆိုရင်တော့အောက်တိုဘာ18ရက်နေ့ကဘူဘန်သတ်မှတ်ထားတဲ့ငွေလဲနှုန်းဟာအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1820ကျပ်ဖြစ်ပြီးရန်ကုန်မြို့ကပြင်ပတရားဝင်ငွေလဲကောင်တာတွေမှာတော့ဝယ်ဈေး2000ကျပ်ရောင်းဈေး2040ကျပ်အထိရှိခဲ့ပါတယ်။ရွှေဈေးကတော့အခောက်ရွှေတစ်ကျပ်သားကိုရန်ကုန်မြို့မှာ18,350ကျပ်ဈေးဖြစ်နေပါတယ်ခင်ဗျာ။